ကိုရီးယားကျွန်းဆန်မှာ1930နဲ့1945ခုနှစ်ကြားကျူးကျော်တင်ပတ်ခဲ့တဲ့အချိန်တွင်ဂျပန်တို့ရဲ့အတင်းအကျပ်အလုပ်ခိုင်းစေခံခဲ့ရသူတောင်ကိုရီးယားလူမျိုးလေးဦးကိုရောကြီးပေးနိုင်ရေးဂျပန်ကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားဖို့တောင်ကိုရီးယားအမြင့်ဆုံးတရားရုံးရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ဂျပန်နိုင်ငံ Nippon Steel ကုမ္ပဏီကပြောပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်ဆက်ယုံတွေမှာအလုပ်ခိုင်းစေခံခဲ့ရတဲ့တောင်ကိုရီးယားလူမျိုးလေးဦးကိုဒေါ်လာ 38,000 ရောကြီးပေးဖို့တောင်ကိုရီးယားတရားရုံးက2018ခုနှစ်မှာဆုံးဖြတ်ထားတာပါအခုတရားရုံးဆုံးဖြတ်ချက်မှာဂျပန် Nippon Steel နဲ့တောင်ကိုရီးယား Steel ထုတ်လုပ်ရေး POSCO ကုမ္ပဏီပူးတွဲပိုင်းအစုရှယ်ယာပေါင်း 8,000 ကျော်ကိုထိန်းချုပ်ထားဖို့အမိန့်ချမှတ်ထားတာပါအဲ့ဒီဆုံးဖြတ်ချက်အပေါ်ဂျပန်နိုင်ငံကစိတ်ဆိုးသောသားထွက်နေပြီးအတင်းအကျပ်အလုပ်ခိုင်းစေခံခဲ့ရတဲ့အဲ့ဒီအလုပ်သမားတွေကိုရောကြီးပေးဖို့1964ခုနှစ်နိုင်ငံသဘောတူညီမှုစာချုပ်နဲ့ဖြည့်ဆည်းခဲ့ပြီလို့ပြောပါတယ်နိုင်ငံဆက်ဆံရေးပြည်လဲစီခဲ့တဲ့အဲဒီစာချုပ်ပါသဘောတူညီချက်ထဲမှာတော့ဂျပန်ဘက်ကစစ်ရောကြီးငွေအဖြစ်ဒေါ်လာ1,800တန်မိုးရှိတဲ့စီးပွားရေးအကူအညီတွေနဲ့ချင်းငွေတွေကိုတောင်ကိုရီးယားကိုပေးအပ်ဖို့သဘောတူညီခဲ့ကြတာပါတရားရုံးဆုံးဖြတ်ချက်ကြောင့်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်ကိုရီးယားနိုင်ငံကိုကုန်သွယ်ရေးဦးစားပေးနိုင်ငံစင်းကပယ်ဖြစ်လိုက်တယ်လို့တောင်ကိုရီးယားကလည်းအလားတူတုံ့ပြန်ဆောင်ရွက်ခဲ့ပါတယ်ဂျပန်ရဲ့35နှစ်ကြာကျူးကျော်တိုင်ပတ်မှုတွေမှာတောင်ကိုရီးယားအမျိုးသမီးတွေကိုလိန်ကျုံအဖြစ်အတင်းကြခိုင်းစေခဲ့တဲ့လို့ရအပါဝင်အခြားရက်ဆက်ကြမ်းကြုတ်မှုပေါင်းစုံကြောင်းဂျပန်အပေါ်တောင်ကိုရီးယားနိုင်ငံသားတွေမကြင်မနက်ဖြစ်နေတာလည်းဖြစ်ပါတယ်